သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အခုနှစ်ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ညွှန်ကိန်းမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း180နဲ့169အဆင့်မှရှိနေပါတယ်နေစည်းမချသတင်းတောင်များအဖွဲ ISF ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့မေလ3ရက်ရောက်တိုင်းအဲ့ဒီညွှန်ကိန်းကိုနှစ်စင်းထုတ်ပြန်တာပါ ISF ရဲ့အချက်လက်တွေအရမြန်မာနိုင်ငံရဲ့အဆင့်အောင်မှာတရုတ် BNN ရုရှား Iran Syria တို့ရှိနေပြီးသတင်းလွတ်လပ်ခွင့်အမြင့်ဆုံးနိုင်ငံတွေမှာတော့ Norway Estonia နဲ့ Netherlands တို့ကရပ်တည်နေပါတယ်မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်မှာတော့အဆင့်181ရှိခဲ့တာကြောင့်ဒီနှစ်မှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်တွေတိုးလာတယ်လို့ထင်မြင်ယူဆနိုင်ပါတယ်။တကယ်တော့ဒါဟာတိုးတက်လာတာမဟုတ်ဘဲမြန်မာချက်အခြေအနေဆိုးတဲ့နိုင်ငံတွေပေါ်လာတာကြောင့်အခုလိုအဆင့်တက်သွားတာဖြစ်တယ်လို့မီဒီယာကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ကြအပြင်ညွှန်ကိန်းထုတ်ပြန်တဲ့ ISF ဖွဲ့ကိုယ်တိုင်ကမြန်မာနိုင်ငံဟာသတင်းသမားတွေရဲ့လုံခြုံရေးအာမခံမပေးနိုင်တာကြောင့်အန္တရာယ်ရှိအဆင့်မှရှိနေသေးတယ်လို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီအချက်ကိုတော့လက်ရှိဖြစ်ပွားနေတဲ့ပြည်တွင်းစစ်ပဋိပက္ခသတင်းတွေကိုဖော်ပြရမှာအကန့်အသတ်တွေကြုံနေရတဲ့သတင်းသမားတွေကသက်သေထူပါတယ်။စစ်ကောင်စီထိန်းချုပ်နယ်မြေတွေမှာတမကတိုင်းရင်းသားလက်နက်ကင်တွေစိုးမိုးထားနိုင်တဲ့နယ်မြေပြည်သူ့ကာကွယ်ရေးတပ်မတော် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PKK တွေနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာသတင်းသမားတွေသတင်းရယူခွင့်အတွက်ထိန်းချုပ်ကန့်သတ်မှုတွေအပြင်အဲ့ဒီနယ်မြေတချို့ကအာဏာပိုင်တွေရဲ့ချိန်ချောက်မှုတွေကိုပါရင်ဆိုင်နေကြရတာပါအရခတ်တော် AA ထိန်းချုပ်ထားတဲ့နယ်မြေတခုမှာသတင်းတင်ဆက်နေတဲ့ Editor ဦးက
UL AA ဖက်ကလည်းအဲ့ဒါတွေကိုကျွန်တော်တို့ဖုန်းလိုက်ဖုန်းသုံးမဲ့ဟာတွေအင်တာနက်သုံးမဲ့ဟာတွေသူတို့ကဟိုပေါ့ထိန်းချောင်းမှုတွေကျွန်တော်တို့လုပ်တယ်အဲ့လိုမျိုးဆိုတော့တတိယလေးပုံပြီးသူကြီးတတိယတိပုံဟောကလုံးဝအနည်းပါလောက်ကျွန်တော်တို့ပျောက်တော်လေးဟာအနေထားလေးရှိတယ်ကျွန်တော်တို့တတိယဒီရယူတဲ့အခါမှာလည်းဟိုအခဲပဲနဲ့ပေါ့နော်ကျွန်တော်တို့သူတို့နေနေလေဆိုရင်တချို့ဟာတွေဆိုတော့ကျွန်တော်တို့တတိယကောက်တော့ခုပြည့်ရတဲ့နေရာတွေကခုပြည့်ဒီတင်ရတော့အဲ့မှာစင်ကြမှုတွေရှိတယ်ကျွန်တော်တို့ကတတိယခါတွေကျတော့တတိယကဖြစ်နေပြီအဲ့ဒီတော့အချင်းကြီးကျွန်တော်တို့တရက်နေ့အပြင်တော့တော့တယ်တဟာကြတပက်ဆေးရကြသွားတယ်အဲ့တော့ကြာအဲ့ဒီတင်းကလောရင်းကတော့တဲ့အချင်းမပြေတော့ဘူးဖြစ်သွားတယ်အဲ့လိုမျိုးတွေတော့ကျွန်တော်တို့ထိန်းချုပ်မှုတွေရတယ်ဒါပေမဲ့လုံးဝဒီအာဂျီတော့ဆူဆူတော့ကျွန်တော်တို့ဖြေးနေဘူးပေါ့နော်ကျွန်တော်တို့တော်ရရတဲ့နေသက်ရှိတော့ပုံကျဲတော်ရရရှိနေသက်ရှိတယ်ကျွန်တော်တို့ကဒီ ULAAA ရဲ့ခွင့်ပြုချက်မရပြီးတော့ကျွန်တော်တော်တော်များကျွန်တော်တို့တက်တက်တော့မယ်ဆိုရင်အန်ဒီကတအားများတယ်အသက်အန်ဒီကိုကျွန်တော်ဆုံးရှုံးတော့နေတဲ့နေသက်ရှိတယ်ကျွန်တော်အဲ့ဒီနေရာမျိုးမှာဆိုတော့သူတို့စီရဲ့ computer အဲနောက်ပြီးတော့ကျွန်တော်တို့ကဒီ set တွေကအစအပေါ့နော်အကုန်လုံး transportation တွေကတော့သူတို့စီစီပြီးမှလေကျွန်တော်အဲ့နေရာတော်လို့ရတဲ့အနေအထားရှိတယ်
။သတင်းသမားတွေဟာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရင်းမကပဲဘယ်လက်နက်ကိုင်အဖွဲ့မဆိုပြည်သူတွေပေါ်ချိုးဖောက်မှုတွေရှိရင်သတင်းတင်ဆက်လေးရှိပါတယ်။အဲ့ဒီတည်းစစ်ကောင်စီရဲ့အရက်သားပြည်သူတွေပေါ်ပြစ်မှတ်ချတိုက်ခိုက်မှုတွေလည်းပါဝင်ပါတယ်။အခုနှစ်ဧပြီလထဲမှာနေစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာပြည်သူ80ကျော်သေဆုံးခဲ့ရတယ်လို့နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။ဧပြီ29ရက်ထဲမှာနေစစ်ကောင်စီကအပြစ်မဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးလေကြောင်းက12ကြိမ်တိုက်ခိုက်ခဲ့တာကြောင့်သေဆုံးသူ9ဦးရှိခဲ့ပြီးဒဏ်ရာရသူ18ဦးရှိတယ်လို့လည်းညံလင်းသည့်သုတေသနအဖွဲ့မှတ်ကြမ်းတွေမှာဖော်ပြထားပါတယ်။အဲ့ဒီလိုနေ့စဉ်ရက်ဆက်ဘုံကျဲတိုက်ခတ်မှုတွေနဲ့ပြည်သူတွေကျွလွန်ခံရတာကိုသတင်းတင်ဆက်တဲ့အခါမှာလည်းအဲ့ဒီသတင်းတွေကြောင့်ဘုံကျဲခံရတယ်ဆိုတဲ့ထင်မှတ်တာတွေရှိနေပါတယ်။ဒီလိုထင်မြင်ယူဆချက်တွေကြောင့်ကရင်ပြည်နယ်အတွင်းမှာလည်းသတင်းရယူပိုင်ခွင့်ကအကန့်အသတ်ရှိနေသေးပဲလို့ဒေတာတွင်းမီဒီယာတခုရဲ့အက်ဒီတာတူကပြောပါတယ်။
ဒီတိုက်ပွဲတွေမှာပေါ့နော်ကျွန်တော်တို့ကကိုယ်ပဲဟိုဒီတော်လိုင်းရဲ့ပေါ်တွေကထိခိုက်တဲ့ဟာမျိုးတွေပြင်ဆက်တဲ့ခါမျိုးတွေမှာလည်းနည်းနည်းကြေညာရှိရပေါ့နော်အဲ့လိုမျိုးတွေရလဲဟိုမှာစခန်းတိတ်လို့ရတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ကတော့အဲတက်ဆိုင်ရာတောင်းရှိမှုတွေကိုကွန်ဖာမ်လုပ်ပြီးတော့မှတရင်ကိုတင်ဆက်တယ်ပေါ့နော်ဒါပေမဲ့အောက်ရှိရဲ့ပေါ်တွေကတော့ဒါတူလို့ဒီဟာကမပြီးဆုံးလေးပဲနဲ့ကျွန်တော်တို့ကတရင်တင်ဆက်တယ်ဆိုပြီးတော့မှကျွန်တော်တို့ကိုအဲဆေးဆိုတာဟိုတချို့ဆိုလို့ရှိရင်ရှင်းလျှောက်တာအထိပါကျွန်တော်တို့ပြောတာမျိုးတွေလည်းကျွန်တော်တို့ကကြုံခဲ့ရတာမျိုးတွေရှိတယ်ပေါ့နော်
ရခိုင်ပြည်နယ်အတွင်းမှာတော့ကြိုက်ပွဲတွေပြင်းပြင်းထန်ထန်ထပ်မံဖြစ်ပွားခဲ့တဲ့2023နိုဝင်ဘာလကစပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်ကျောက်ခံထားရပါတယ်။လက်ရှိ AA ထိန်းချုပ်ထားတဲ့နယ်မြေတွေကိုလည်းစစ်ကောင်စီကလမ်းပန်းဆက်သွယ်ရေးပိတ်ဆို့ထားပါတယ်။ ပြည်နယ်တွင်းမှာလည်းမြို့နယ်တစ်ခုနဲ့တစ်ခုဆက်သွယ်ဖို့ခက်ခဲနေတာကြောင့်ပြည်ပမှာအခြေဆိုင်ရတဲ့သတင်းဌာနတွေအနေနဲ့သတင်းအချက်လက်မှန်ကိုမြင့်မြတ်ဆက်ဆံရဖို့ခက်ခဲနေကြပါတယ်အဲ့ဒီလိုအခက်အခဲတွေကြောင့်ရခိုင်ပြည်သူ80ရာခိုင်နှုန်းကသတင်းသိပိုင်ခွင့်ဆုံးရှုံးနေတဲ့အပြင်ဖုန်းလိုင်းအင်တာနက်လိုင်းဖြတ်တောက်ခံထားရတာကြောင့်ကမ္ဘာနဲ့အဆက်အသွယ်ပြတ်သလိုဖြစ်နေတယ်လို့ပြည်နယ်ရင်းသတင်းတောက်တွေကရှုမြင်ကြပါတယ်။ဒီလိုပြည်သူတွေသတင်းသိပိုင်ခွင့်အတွက်ကြိုးပမ်းနေကြတဲ့သတင်းသမားတွေဟာသတင်းအမှောင်ချမှုတွေကြောင့်ကြံ့ကြာမှုတွေရှိနေတယ်လို့ထိန်းချုပ်နယ်မြေတနေရာကအသက်28နှစ်အရွယ်အမျိုးသမီးသတင်းတောက်တူကပြောပါတယ်
။တချို့ရိုက်လို့ရတယ် my heavy weight မဖြစ်ဘူးဒီစီမံလို့စားဝဲနေရတဲ့ပြည်ရိုင်းမှာဆိုတော့ဒီစီဈေးဆိုရင်လည်းညီမတို့ location မှာပေါ်ပေါ်လေးဒီကတဲ့ပုံစံဒီအခုဒီဟာတော့ဒီလိုမျိုးဒီဈေးကနေပါတယ်ပေါ့ဗျာညာပေါ့ဖះဆိုရင်ဖះပေါ့အဲ့လိုမျိုးတော့ဆိုတော့အကန့်အသတ်မရှိပဲအကန့်အသတ်မထားဘူးလေရိုက်ဖို့ခွင့်ပြုတဲ့နေလဲထင်တယ်ပေါ့လေဘာလို့ဆိုညီမတို့လည်းတက်စာဖောက်လည်းမဟုတ်ဘူးလေနော်အဲ့လောက်ကြီးကြအခုကကျတော့အဲ့လိုမျိုးမဟုတ်ဘူးတရင်သမားဆိုတော့သူတို့ဒီအောက်ကလူများကျတော့ညီမတို့ဟိုတက်နံလို့လို့ပါလို့အဲ့လိုမျိုးဒီအချီနဲ့ကြီးကြရတယ်ပါလေရှိရဆိုတော့အဲ့လိုမျိုးလည်းဖြစ်စေချင်ဘောပဒီဖက်မှာကျတော့လေညီမတို့တင်းလုံးခလုံးဝမရှိတယ်လို့မျိုးဖြစ်နေပေါ့လေဆိုတော့တချို့ကိစ္စတွေဆိုတော့နည်းနည်းပါးပါးဖြေလျှော့ပေးတင်တယ်လို့ထင်တယ်ပေါ့လေ
လက်ရှိမှာသတင်းသမားတွေဟာသတင်းရယူပိုင်ခွင့်အတွဲစစ်ကောင်စီရောစိုင်းရင်သားလက်နက်ကိုင်အဖွဲ့တွေရဲ့ကန့်သတ်ချက်တွေနဲ့ပါရင်ဆိုင်နေရတာပါကရင်မျိုးသားစီယုံ KNU ထိန်းချုပ်နေမိတဲ့တည်င်းဝင်ယူမယ်ဆိုရင်လည်းဘ ਹੁ ခွင့်ပြုချက်တောင်းခံဖို့လိုအပ်ပြီးတည်င်းယူမယ်နေရာနဲ့အကြောင်းအရာတွေတင်ပြဖို့လိုတယ်လို့ပြီးခဲ့တဲ့နှစ်ဧပြီလမှာထုတ်ပြန်ခဲ့ပါတယ်။ KNU ရဲ့တည်င်းစည်းကမ်းတွေအရာအဖွဲ့အစည်းရဲ့လုံခြုံရေးဂုဏ်သိက္ခာနဲ့ပုံရိပ်ကိုထိခိုက်စေမယ့်အရာတွေရှောင်ကြဉ်ရပြီးသူတို့တောင်းခံလာရင်ရိုက်ကူးထားတဲ့ဓာတ်ပုံဗီဒီယိုတွေကိုပြသရမယ်လို့ဖော်ပြချပါတယ်။ဒီလိုကန့်သတ်ချက်တွေကစစ်အစိုးရလက်ထက်စပေးစစ်စီရေးကိုဖျက်ဆီးပြီးမှပြည်သူတွေကိုတရင်ဖြန့်ဝေခွင့်ရတဲ့အခြေအနေကိုပြန်ရောက်သွားသလိုပါပဲ။တစ်ဖက်မှာလည်းဒီနှစ်အစောပိုင်းမှာပြဋ္ဌာန်းလိုက်တဲ့စိုက်ဘာလုံခြုံရေးဥပဒေကတရင်လွတ်လပ်ခွင့်ကိုထိန်းချုပ်ဖို့နိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်ပြီးတရင်ရပိုင်ခွင့်တွေကိုပုံမှန်ကန့်သတ်လာတာတွေရှိတယ်လို့ဝိုင်းရဲ့တရင်စာဆရာတွေကတုံ့တက်ထားပါတယ်။ဒီလိုကန့်သတ်ချက်တွေကြားမှာသတင်းရယူတဲ့အခါအခက်အခဲတွေနဲ့ကြုံတွေ့နေရတာနဲ့ပတ်သက်ပြီး KIC Current Information Center ရဲ့ Editor ချုပ်နမ်ဖော်ကေကအခုလိုပြောပါတယ
်။ထိခိုက်မှုရှိလို့ရှိတဲ့အကြောင်းကိုနည်းနည်းလေးအချိန်လေးခဏဆောင့်ကြည့်တင်ဆက်မယ်ဆိုတာကမှဘယ်လိုမျိုးအပြောင်းပြေးရလဲဆိုတော့ပြန်ပြီးတော့ဟိုလိုမှာ PR ပြန်ခံရဆိုတော့ confirm အကြည့်ပြုတ်တဲ့ဟိုဟာသက်ဆိုင်ရပါတော့ solo person ဒီပိုင်းလို့ပေါ့နော်ဆက်တွေ့တဲ့ခါကျတော့ဗာပြောလဲဆိုတော့စစ်ကောင်စီရဲ့တိုက်ခိုက်မှုကိုအာထိရောက်ကြောင်းတသက်ခံရကြမှာဆိုလို့မဖြေဆိုချင်သေးဘူးလို့ဆိုရင်ရအဲ့လိုဆိုတာလေးလည်းရှိတယ်ထိခိုက်ရတယ်ထိခိုက်တာပေါ်ပြမှုတဲ့ကိုချက်ချင်းအဆင်မပြေသေးဘူးမထိခိုက်ဘူးဆိုလို့ရှိရင်လည်းမထိခိုက်တာပေါ်ပြမှုတဲ့ကိုအဆင်မပြေသေးဘူးနောက်တစ်ခုကစစ်ဆောင်လေးစစ်ဆောင်လေးရပါတော့စစ်ဆောင်လေးရနေပြီးတော့ဘယ်နေရာကိုဆောင်လဲဆိုတော့ဆောင်လေးအာ location မပေါ်ပြဖို့အတွက်ကိုတို့ရမိတာရက်ခံတယ်ဒါကတော့လေဖြေအားတော့မဟုတ်ဘူးဘာလို့ဆိုတော့တစ်ခါတစ်ခါတနေရာလေးကိုရှေ့သွားရဆိုရှင်ဟိုရှေ့ပြောင်းလာရတယ်ဦးကြီးဘယ်လောက်ဆိုတော့မျိုးလောက်တိုင်းတန်းတော့အဆင်ပြေပြီမဲ့ဖေးနေရာကမှာဖေးမြို့နယ်ရဲ့ဖေးကြီးရောနားမှာတောင်းပြီးရှေ့ပြောင်းလာဖေးတောင်းသားလေးမှာဆိုတော့မျိုးကိုအဲ့ location ကတော့တို့ request လုပ်တာရှိတယ
်တရင်းစာဆရာများကာကွယ်ရေးကော်မတီ CPG ရဲ့အခုနှစ်အစောပိုင်းထုတ်ပြန်ထားတဲ့စီးရင်တွေအရာတကဘာလုံးမှာသတင်းတောက်အနည်းဆုံး362ဦးဟာအကျဉ်းကျနေကြတယ်လို့သိရပါတယ်တရုတ်အစ္စရေးနဲ့မြန်မာနိုင်ငံကသတင်းစာဆရာတွေဟာအကျဉ်းကျခံရတဲ့နေရာမှာအဆိုးဆုံးတိုက်ပွဲတွေအဖြစ်အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာနာသိမ့်ပြီးချိန်ကစလို့စစ်ကောင်စီဟာမြန်မာသတင်းသမား200ကျော်ကိုဖမ်းဆီးထိန်းသိမ်းမှုတွေပြုလုပ်ခဲ့ပါတယ်လက်ရှိမှာစစ်နိုင်ငံလုံးရဲ့အကျဉ်းထောင်တည်တည်မှာထောင်ဒဏ်ချမှတ်ခံရတဲ့အမျိုးသမီးသတင်းသမား9ဦးနဲ့အမျိုးသား33ဦးစုစုပေါင်း40ရှိနေပါတယ်။အဲ့ဒီတည်းထောင်ဒဏ်10နှစ်နဲ့အထက်အမြင့်ဆုံးပြစ်ဒဏ်ချမှတ်ခံထားရတဲ့သတင်းသမား11ဦးအထိပါဝင်နေတာပါ။ဒါအပြင်စစ်တပ်အာဏာသိမ်းချိန်2021ဖေဖော်ဝါရီတရက်ကနေအခုနှစ်မေလ3ရက်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိအသက်တည်ဆုံးခဲ့တဲ့သတင်းသမား9ဦးအထိရှိခဲ့တယ်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IBCM ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဒီလိုသတင်းသမားတွေဟာအသက်ဆုံးပြီးအမှန်တရားကိုဖော်ထုတ်ဖို့ကြိုးစားနေကြပေမယ့်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေ၊မတရားအသင်းဆက်နွယ်မှုဥပဒေ၊နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်တွေနဲ့တရားစွဲဆိုခံရပြီးနှိရှေထောင်ဒဏ်တွေချမှတ်ခံနေရပါတယ်။ကြာဟာလွတ်လပ်စွာသတင်းရယူထုတ်ဖော်ခွင့်သတင်းရပိုင်ခွင့်ကိုကန့်သတ်နေတဲ့ပြရုပ်တွေပါ ပြည်သူတွေကိုမျက်နှာမူတဲ့အုပ်ချုပ်သူတွေဆိုရင်ဒီလိုကန့်သက်ချက်တွေကိုမလုပ်သင့်ဘူးလို့ပြောလာသူက IBCM ရဲ့အထူးရင်မှုဦးတိုးစောလက်ပ
ါဘာမှတော့ဒါလည်းမဖြစ်သင့်ပါဘူးကျွန်တော်တို့စစ်အစိုးရကိုတိုက်ခိုက်ပြီးတော့ခုမြို့တရားနီးပေါ့195မြို့လောက်ကလွတ်မြောက်တဲ့နေပြည်တော်အောက်မှာရှိတယ်စစ်တပ်အောက်ကစစ်အစိုးရအောက်ကတောက်ပြီးလွတ်ပြင်မဲ့လည်းတခြားဟိုစစ်အစိုးရတန်တန်အုပ်ချုပ်တဲ့လူတွေလည်းလက်ကြိုက်ပြည်သူတွေလည်းကတော့ပါထူမှာလဲပေါ့နော်တကယ်လည်းဟိုအဲ့ data တွေကိုအခုလွတ်မြောက်သွားတဲ့ data ရဲ့ပြည်သူတွေရဲ့အကျိုးကျေးဇူးကိုပြည်သူတွေရဲ့သတင်းသိပိုင်ခွင့်အတွက်ကျွန်တော်တို့ဟိုနေမှာနော်ဒီလိုမျိုးပဏိပက္ခနယ်မြေတွေမှာလုံခြုံရေးကိုရှင်းလင်းတင်တာတဲ့တကယ်တမ်းတော့လည်းသတင်းရယူပိုင်ခွင့်ကိုပို့ကြည့်ရပို့ပြီးတော့လွတ်လွတ်လပ်လပ်ပေးတဲ့အခြေအနေရှိပါတယ်တက်တာမကြည့်လို့မပြောပါဘူးရှိပါတယ်သူတို့ကတော့ဟိုလွတ်မြောက်နယ်မြေတော်တော်များများသူတို့ကစီးရေးသတင်းလုံခြုံရေးမှုဆိုတဲ့ကောင်းတဲ့အောက်မှာကျွန်တော်တို့ရဲ့သတင်းရပိုင်ခွင့်ကိုလည်းကန့်သတ်မှုတွေအများကြီးရှိနေပါတယ်အဲ့ဒါတွေကလည်းမဖြစ်သင့်ပါဘူးအတက်နိုင်ဆုံးဟိုအဲ့ဒီဒါမှနေတိုင်းနေတဲ့ပြည်သူတွေမျက်နှာကြည့်ပြီးတော့တကယ်လွတ်လပ်ခွင့်ပေးတယ်မှလည်းလို့ပြောပြရတယ်ခင်ဗျာ
လက်ရှိမှာတော့ IBCM အနေနဲ့တိုင်းရင်းသားလက်နက်ကိုင်ထိန်းချုပ်နယ်မြေတွေမှာသတင်းရယူပိုင်ခွင့်အတွက်တပ်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်နေတယ်လို့သိရပါတယ်ဒီလိုဆွေးနွေးမှုတွေအလွန်မှာပြည်သူတွေရဲ့တည်င်းသိပိုင်ခွင့်အတွေ့လွတ်လပ်စွာတည်င်းရယူပိုင်ခွင့်နဲ့အတူတည်င်းလွတ်လပ်ခွင့်အလင်းပွင့်လာနိုင်မလားဆိုတာကိုတည်င်းသမားတွေကမေးခွန်းချုပ်နေကြစေပါဒီတည်င်းဆောင်မကိုတန်လွင်ခက်ခက်ပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်သောဆိုရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် sbs မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ